Welcome to the Voice of America in Burmese.
မင်္ဂလာနက်နက်ခင်းပါခင်ဗျာ VOA American တန်ရဲ့2014ခုနှစ်စက်တင်ဘာလ23ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါဒီမနက်အတွက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်တားညူပါ။ဒီ Syria နိုင်ငံအတွင်း Islamic State အစွန်းရောက်တွေကိုလေကြောင်းကနေပြီးတော့အလင်းမြန်တိုက်ခိုက်မှုတွေလုပ်ဖို့လိုလာတဲ့ဆိုပြီးတော့ Syria အဓိကအတိုက်ခံဖွဲ့ခေါင်းဆောင်ကပြောပါတယ်။နောက်ဒီ Ukraine ရှေ့ဘက်ခြံခွတ်ထိပ်တပုံးတွေနဲ့ခိုင်ခန့်တဲ့အပြစ်ခတ်ရစေးယူနိုင်မှုဆိုရင်အဲ့ဒီမှာရှိတဲ့ Russia တပ်တွေလုံးဝဖယ်ရှားရေးဟာကျူတင်သတ်မှတ်ချက်ဖြစ်တယ်ဆိုပြီးတော့ Ukraine နိုင်ငံကြီးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာတော့ဒီအနောက်ဘက်ခြံ Muslim Rohingya တွေနဲ့ပတ်သက်ပြီးတော့ကနဦးအဆင့်စီစစ်ဆောင်ရွက်ချက်တွေအနေနဲ့မကြခင်တုန်းကအကြမ်းဖက်မှုကနေပြီးတော့အုံရင်ဆွန်ခွာပြရတဲ့ဒီ Muslim ဒုက္ခသည်209ဦးကိုမြန်မာနိုင်ငံသားပြေးလိုက်ပြီးလို့ Writer သတင်းကဖော်ပြပါတယ်။ဒီသတင်းတွေကိုကိုရန်နိုင်နဲ့အတူတင်ဆက်ပေးသွားဖို့ရှိပါတယ်ကိုကြီးညာ
။ဟုတ်ကဲ့ပါ။သတင်းဆောင်မတွေထဲမှာတော့ကုလသမဂ္ဂအထွေထွေညီလာခံကလုံခြုံရေးကောင်စီမှာအဓိကဆွေးနွေးမယ့်အကြောင်းအရာကို
America will lead a broad coalition to roll back this terrorist threat.
တမရဥပမာပြောသွားတာပါနောက်ပိုင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာမနက်ခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်တင်ဆက်နေကြဖြစ်တဲ့စီးပွားရေးနဲ့တုဒ္ဒဆုံလင်အမေရိကန်တခွင်ကဏ္ဍတို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ကကြီးညာပေးပါမယ
်ဆီးရီးယားနိုင်ငံတွင်းက Islamic State အစွန်းရောက်တွေကိုလေကြောင်းကနေပြီးတော့အလင်းမြန်တိုက်ခိုက်မှုတွေလုပ်ဖို့လိုလာတယ်လို့ဆီးရီးယားဒီကအတိုက်ခံဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်ဘေးကျက်တဲ့စူးကြီးကိုကာကွယ်တားဆီးဖို့အချိန်ရောက်နေပြီလို့ဆီးရီးယားတိုက်ခိုက်ခေါင်းဆောင်ဖြစ်တဲ့ Hadi El Barrel ကနယူးယောက်မြို့ကုလသမဂ္ဂမှာပြောဆိုသွားတာဖြစ်ပါတယ်။စစ်သွေးကြွတွေရဲ့ရက်ဆက်ကြမ်းကြုတ်စွာနေမြေသိမ်းမှုတွေကြောင့်ဆီးရီးယားနိုင်ငံမြောက်ပိုင်းမှာအရသာတောင်းကနန်းပိတ်မိနေကြတယ်လို့လည်းပြောပါတယ်။လေကြောင်းတိုက်ခိုက်မှုမခံရတဲ့နေ့တွေဆိုလို့ရှိရင်ဒီ